ကာဇာတမျောက်ဒေသတိုက်ခိုက်မှုတွေကို၄ရက်ကြာရပ်ဆိုင်းထားဖို့ကာတာဘက်ကကြေညာခဲ့ပြီးနောက်မှာဟာမတ်စ်အဖွဲ့ကဖမ်းဆီးခံထားရတဲ့တရားခံအချို့ကိုမနေ့ကကြာတာရီနဲ့အစောဆုံးထားပြီးပြန်လွှတ်ပေးဖို့ရှိနေပါတယ်။ဟာမတ်စ်တွေဘက်ကအမျိုးသမီးနဲ့ကလေးအယောက်50ကိုပြန်လွှတ်ပေးသွားမှာဖြစ်တယ်လို့အစ္စရေးဘက်ကလည်းအစ္စရေးအကျဉ်းထောင်တွေမှာထိမ့်သိမ်းခံထားရတဲ့ပါလက်စတိုင်းအမျိုးသမီးတွေနဲ့ကလေးတွေကိုပြန်လွှတ်ပေးဖို့ရှိတယ်လို့ကာတာဘက်ကပြောပါတယ်။အမေရိကန်အကြီးတန်းအုပ်ချုပ်ရေးအရာရှိတဦးကတော့ကာတာအမေရိကန်နဲ့အီဂျစ်တို့ဦးဆောင်တဲ့ရဲတပ်ဘက်ကစစ်ဆင်ညှိနှိုင်းမှုတွေပြုလုပ်ပြီးတဲ့နောက်မနေ့အစောပိုင်းမှာအစောပိုင်းအသဘောတူညီချက်ကိုကြေညာခဲ့တာဖြစ်တယ်လို့ပြောပါတယ်။ဟာမတ်စ်ကလွတ်မြောက်လာတဲ့တရားခံတွေထဲမှာအမေရိကန်အများပြားပါဝင်မယ်လို့အမေရိကန်တာဝန်ရှိသူတွေကလည်းပြောထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကာတာရှိတ်ဆော်ဘာတာမင်ဘင်အာမတ်အယ်ဒနီနဲ့အီဂျစ်သမ္မတအက်ဒဖတာအစီစီတို့ကိုဒီသဘောတူညီချက်အကောင့်ထဲဖော်နိုင်မှုအတွက်ပူးပေါင်းဆောင်ရွက်ခဲ့တာကိုကျေးဇူးတင်ကြောင်းနဲ့ဂါဇာမှာရှိတဲ့အပြစ်မဲ့ပါလက်စတိုင်းမိသားစုတွေရဲ့ဒုက္ခတွေကိုတတ်တာရစေဖို့အတွက်နောက်ထပ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟူးနဲ့အစိုးရအဖွဲ့ရဲ့အပြစ်ရပ်ပေးမှုကိုလည်းကျေးဇူးတင်ပါတယ်လို့ကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်။